မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6ခုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ခီးသွွားကတ်သတ်မိန်ကိုပြည်ထောင်စုတရားရုံးနောက်တစ်ခုကလည်းစိုင်းထားဖို့ဆုံးဖြတ်ခဲ့ပါတယ်။မေလ2ရက်နေ့တုန်းကသမ္မတအမိန်ဟာသမ္မတလုတ်ပိုင်ခွင့်ကိုကျော်လွန်ပြီးတော့ထုတ်ပြန်လာလို့ဆန်ဖရန်စစ္စကိုအခြေစိုက်ပြည်ထောင်စုအယူခံတရားရုံးကတနင်္လာနေ့ကဆုံးဖြတ်ပါတယ်။1952ခုနှစ်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဥပဒေမှာနိုင်ငံတည်းကိုဝင်လာသူတွေကိုထိန်းချုပ်ဖို့နဲ့နိုင်ငံရဲ့လုံခြုံရေးကိုကာကွယ်ဖို့သမ္မတကိုလုတ်ပိုင်ခွင့်ကြဲကြဲပြန့်ပြန့်ပေးထားပေမဲ့သမ္မတတယောက်တည်းကလုတ်ချင်တာလုတ်လို့မရဘူးလို့အမေရိကန်အနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အမှတ်9အယူခံတရားရုံးရဲ့တရားသူကြီး3ယောက်လုံးကပြောကြားပြီးတညီတညွတ်ထဲဆုံးဖြတ်ခဲ့ကြတာပါသမ္မတရဲ့အမိန့်ကိုမေရီလန်းပြည်နယ်တရားသူကြီးကစိုင်းထားဖို့ဆုံးဖြတ်ချက်အပေါ်ဗာဂျီးနီးယားပြည်နယ်အခြေစိုက်အမှတ်၄အယူခံတရားရုံးကလည်းစိုင်းငံ့မှုအတီးဖြစ်တယ်လို့မေလ25ရက်နေ့ကပဲဆုံးဖြတ်ချက်ချခဲ့တာဖြစ်ပါရဲ့ရှင်